ကျွန်တော်ဝင်းမြမအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရသည့်လက်ထက်မြန်မာနိုင်ငံရဲ့လက်တလောရခိုင်ပြည်နယ်နဲ့ရိုဟင်ဂျာရဲအဖြစ်ရေရှည်စီးပွားဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်ပါအမေရိကန်ဘက်ကပူးပေါင်းဆောင်ရွက်မှုလမ်းမှန်ပေါ်ပြန်ရောက်လာမယ်လို့အမေရိကန်အစ်မြင့်တန်ရာရှိဟောင်းတွေကဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအမေရိကန်အသံမဆင်မထားမီအစ်မြင့်ဆုံးတန်မှုအဖြစ်ဆောင်ရွက်ခဲ့သူပရစ်စလာကလပ်နဲ့တန်မကြီးဟောင်းဒရိုက်မချေတို့ကိုမေးထားပါတယ်American တန်မှုကြီး Priscilla Club ကအရင်အာရှပစိဖိတ်ဒေတာရင်းကဂျပန်တောင်ကိုရီးယားနဲ့အာဆီယံပါဝင်မဟာမိတ်တွေနဲ့အရင်အစိုးရကြောင့်အားနည်းခဲ့တဲ့ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့ရှိပေမဲ့တရုတ်သမ္မတရဲ့တင်းမာမှုကြောင့်အဓိကဖြစ်တဲ့ဆက်ဆံရေးကတော့ဆက်ပြဿနာဖြစ်နိုင်တာမို့မြန်မာအပေါ်လည်းသေဝိုက်ရိုက်ခတ်မှုရှိနိုင်တယ်လို့အခုလိုစရှင်းပြပါတယ်။
Because Myanmar is one of China's most important neighbors you share
ဒါလို့လဲဆိုတော့မြန်မာကတရုတ်ရဲ့အရေးအပါဆုံးအင်းနီးချင်းတွေကတနိုင်ငံဖြစ်နေလို့ပါအနောက်နိုင်ငံတွေဘက်ကကြည့်လို့ရှိရင်မြန်မာကတရုတ်နဲ့နယ်စပ်ချင်းနဲ့အများဆုံးကပ်နေတဲ့နိုင်ငံတွေကတစ်ခုဖြစ်တယ်လို့စီးပွားရေးအရဆိုရင်လည်းအရေးပါတဲ့ချိတ်ဆက်မှုတွေလက်တလောအများကြီးရှိလာနေပါတယ
်ဒါအပြင် Priscilla Club ကပဲအခုအစိုးရစစ်မှာအာရှအပြင်မြန်မာအရေးကိုပါမဟာဗျူဟာရကျွမ်းကျင်တဲ့အရင်လက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်း Kurt Campbell လဲအခု NSC အမျိုးသားလူကြုံရေးကောင်စီအဖွဲ့မှပါလာတာမို့မြန်မာနိုင်ငံကရိုဟင်ဂျာရေးအတွက်အဖြေရရေးပါကူညီနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ဘက်ကလည်းဘင်္ဂလားဒေ့ရှ်အပါအဝင်မြန်မာအစိုးရနဲ့ပါသုံးဖွဲ့ဆိုင်ဆွေးနွေးပြီးဒီရိုဟင်ဂျာဒုက္ခသည်တွေအိမ်ပြန်လာနိုင်ရေးလှုပ်ဆောင်ပေးနေတာမို့ထိတ်တဲအခက်ခဲဖြစ်နိုင်ပါလားလို့မေးရမှာတန်မကြီးဟောင်းဒရိုက်မချေကဒါကစူပါပါဝါပြိုင်မဲ့အရေးမဟုတ်ပဲမြန်မာအရေးသာဖြစ်တယ်လို့ဆိုပါတယ
်။ So to the degree that what China is doing is helpful
you know ရိုဟင်ဂျာရေးမှာတရုတ်လုပ်နေတာတွေကဒဇုံတရာထောက်ကူပြုတယ်ဆိုရင်ပူပေါင်းဆောင်ရွက်ဖို့ကြိုးဆိုမှာပါဒါပေမဲ့အခုလိုလုပ်ငန်းစဉ်မျိုးကနေအမေရိကန်ကိုဒဇုံတရာကန့်ထုတ်ထားမယ်မြန်မာရေးရောရခိုင်ရေးမှာပါတနိုင်ငံနဲ့ချုပ်ကင်ဖို့လုပ်မယ်ဆိုရင်တော့စိုးရိမ်မှုဖြစ်စီမှာပါ
ဒါအပြင်အခုလိုအစိုးရတင်မှာမြန်မာရေးနဲ့ဒီလူခွင့်ရေးကိစ္စတွေကိုနီးနီးကပ်ကပ်ဆောင်ရွက်ခဲ့သူတူဖြစ်တဲ့အရင်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်သာပါဝါလဲ USCID ခေါ်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီအဖွဲ့ကိုဦးဆောင်မှာမို့မြမရေရှည်ဖွံ့ဖြိုးရေးကိစ္စပါပိုကူဖို့ဖြစ်နိုင်တယ်လို့ Priscilla Club ကဆိုပါတယ် Priscilla Club ကဆက်ပြီးဘင်္ဂလားဒေ့ရှ်မှာအခုတောင်တင်ဒုက္ခရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လာနိုင်ရေးအလားအလာကောင်းတစ်ခုကတော့လက်ရှိရခိုင်ပြည်နယ်ရဲ့ပြောင်းလဲမှုပါလို့အခုလိုရှင်းပြပါတယ
် Now Rakhine State has been in a state of war
အခုရခိုင်ပြည်နယ်ကစစ်ပွဲတံခံနေရတဲ့ပြည်နယ်ပါပြီးခဲ့တဲ့နှစ်တွေအတွင်းမှာတကယ်ကိုဆိုးဆိုးဝါးဝါဖြစ်ခဲ့တာပါဒါကြောင့်မို့လို့ပြည်ပရောက်နေတဲ့သူတွေကိုပြန်လည်ခံမှုကိစ္စမှာရပ်တန့်နေပါတယ်အခုမကြာခင်လပိုင်းတွေအတွင်းမှာပဲဒီထိရောက်တဲ့အပြစ်ရမှုတွေဖြစ်လာတာကတော့တကယ်ကိုဝမ်းသာစရာပါဒါကိုရေရှည်ခံပြီးတော့ငြိမ်းချမ်းရေးရအောင်ဖွံ့ဖြိုးတိုးတက်အောင်အထူးဆက်လုပ်ရပါမယ်အဲ့ဒီလိုဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းမှာအမေရိကန်အနေနဲ့အတူတွဲကူညီပေးနိုင်ပါတယ
်ဒါပေမဲ့ပန်မကြီးဟောင်းနဲ့လက်ရှိမှာ National Democratic Institute NDI ခေါ် Democracy ထွန်ကားရေး NGO ဖွဲ့ကြီးရဲ့ဥက္ကဋ္ဌဖြစ်နေတဲ့ Derek Mitchell ကတော့ COVID အများဆုံးခံခဲ့ရတဲ့ American မှာလည်းသူ့ပြဿနာနဲ့သူ့မှုအများကြီးတော့မမျှော်လင့်ထားစေချင်ဘူးလို့ရှင်းပြပါတယ
်။ Yeah, I mean there will be some degree of that. I think you have to understand that it's
ဒီလိုအကူအညီတွေမျိုးဖြစ်လာမှာပါ။ဒါပေမဲ့ American မှာအရင်၄-၅နှစ်တုန်းကလို့တခြားတိုင်းပြည်စီးပွားဖွံ့ဖြိုးမှုကိုဦးစားပေးနိုင်တဲ့အသာချက်မျိုးမရှိတော့ဘူးဆိုတာနားလည်ထားတယ်မှာလေနိုင်ငံနဲ့ဦးစားပေးစရာတွေများလာနေတော့တကဘာလုံးနဲ့မြန်မာပြည်သူတွေနားလည်စေချင်ပါတယ်ဒါပေမဲ့မြန်မာနိုင်ငံဘက်ကနေရင်းနှီးမြှုပ်နှံမှုအခြေအနေကောင်းတွေဖန်တီးပေးရင်တော့အမေရိကန်တန်မတ်တဲ့နဲ့ဘိုင်ဒန်အစိုးရတက်ကလည်းကြိုးဆိုမှတည်ကြပါတယ်နိုင်ငံစီးပွားပူးပေါင်းဆောင်ရွက်မှုလမ်းမှန်ပေါ်ပြန်ရောက်လာပြီးလက်ဆုံပူးပေါင်းမှုဖြစ်လာဖို့မျှော်လင့်ထားပါတယ
်ဒါရိုက်မချက်ကပဲသမ္မတဘိုင်ဒန်အစိုးရတက်မှာမြန်မာနဲ့နှိစက်သူတွေပါလာတာမို့ပြန်သုံးသပ်မှုတွေစလုပ်နေကြပေမဲ့အရင်နဲ့တော့တစ်ခုလုံးချင်းနေမတူတော့ဘူးလို့ဆိုပါတယ
် It's just going to be difficult to know if I doubt it will have the same attention
အရင်ဥပမာအစိုးရလက်ထက်တုန်းကတော့အထူးအလေးထားတဲ့ဒီမိုကရေစီအပြောင်းအလဲကိစ္စတွေရှိနေကြတာလေအခုတော့တခြားကိစ္စတွေများမြောင်လာနေတဲ့အတွက်သူတို့အချိန်ပေးရအောင်ပါပါ
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်ခံမထားပါဘူးခင်ဗျာကျွန်တော်ဝင်းမြမ